အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကတင်းမာမှုတွေကိုဖြေလျှော့နိုင်ရေးအမေရိကန်အမျိုးသားလုံခြုံရေးအကြံပေးအရာရှိဖြစ်တဲ့ Jake Sullivan ဟာဒီကနေ့ပဲတရုတ်နိုင်ငံသားရဲ့ဝင်ကြီးဝန်းကြီးနဲ့တွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံကြားမှာထိထိရောက်ရောက်နဲ့စီမံခန့်ခွဲမှုတွေလုပ်နိုင်မှုသဘောတူညီမှုရှိတဲ့နယ်ပယ်တွေရောသဘောတူညီမှုမရှိသေးတဲ့နယ်ပယ်တွေကိုပါဆွေးနွေးမှုတွေလုပ်သွားမယ်လို့တကားပိတ်ဆွေးနွေးပွဲမတိုင်ခင်သတင်းတောက်တွေနဲ့တွေ့ဆုံရမှာ Jake Sullivan ကပြောပါတယ်
။ President Biden has been very clear.In his conversations with President Xi, that he is committed to managing
the situation. တာဝန်တည်တည်တိဆောက်သွားနိုင်အောင်တမရဂျိုးဘိုင်နန်ကစိတ်ပိုင်းဖြတ်ဆောင်ရွက်နေတယ်ဆိုတာကိုတမရရှိနဲ့ပြောဆိုမှုတွေမှာလည်းရှင်းရှင်းလင်းလင်းပြောကြားခဲ့ပြီးဖြစ်ပါတယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောသွားတာပါ။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်းကြီးကလည်းတရုတ်အမေရိကန်နှစ်နိုင်ငံကြားဆက်ဆံရေးဟာအလှည့်ပြောင်းတွေများခဲ့ကြောင်းနဲ့တည်ငြိမ်ပြီးရေရှည်တည်တဲ့ခိုင်မာနဲ့တိုးတက်မှုအခြေအနေကိုကူးပြောင်းသွားဖို့မျှော်လင့်ကြောင်းလည်းပြောပါရယ် Jake Sullivan ကအမျိုးသားလုံခြုံရေးအကြံပေးအဖြစ်2016ခုနှစ်ထဲကတာဝန်ယူခဲ့ပြီးနောက်ပိုင်းတရုတ်နိုင်ငံကိုပထမဆုံးတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါရယ်ဒီခီးစဉ်မှာအရှေ့လေပိုင်းနဲ့ Ukraine ကိစ္စတွေကိုထိုင်ဝမ်ကတရုတ်တောင်တရုတ်ပင်လယ်အရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီအပါအဝင်တခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါရယ်ရှင်